ချင်းပြည်နယ်ဖလန်းမြို့နယ်နဲ့ချင်းပြည်နယ်ပြင်ပကပြီးကလေးကဘော်ဒေသချင်းလူငယ်တွေနဲ့နိုင်ငံတကာရောက်ချင်းလူမျိုးတွေကချင်းမျိုးသားဖွဲ့ချုပ်ကိုဖွဲ့စည်းပြီးတော့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ကိုလည်းဖွဲ့စည်းကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်။သူတို့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်း VOA ကိုပြောပါတယ်။ဒီသတင်းပြည်သူတွေက VOA မြန်မာပိုင်းသတင်းတောက်နိုင်ခွင့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရမနင်္ဂမအာနာသိန်းနဲ့စစ်ကောင်စီတပ်တွေကဆန္ဒပြပြည်သူတွေပေါ်မှာပြစ်ခတ်ဖိနှိပ်ရင်းမှာပြည်တွင်းပြည်ပချင်းလူငယ်တွေစုပေါင်းပြီးချင်းမျိုးသားဖွဲ့ချုပ်ချင်းနယ်ရှင်နယ်အော်ဂနိုက်ဇေးရှင်းနဲ့ကာကွယ်ရေးတာဝန်ထမ်းဆောင်ဖို့ချင်းမျိုးသားကာကွယ်ရေးဖွဲ့ကိုဖွဲ့စည်းရတာလို့ CNO CNDF ပြောခွင့်ရပုဂ္ဂိုလ်ဆလိုက်ဝီရန်ချင်းက VOA ကိုပြောပါတယ်
အာနာရှင်သမစ်ဆိုဒီကိုလုံးဝချုပ်ဟန်းသူရဲ့ဒီ Federal Democracy ပြည်ထောင်စုဒီပေါ်ပေါက်လာဖို့ကျွန်တော်တို့ကိုဒီတာကူအခြေပြုပြီးမှတနိုင်ကြလောက်ခုခံကံဝဲသွားပြီးမှဒီအာနာရှင်ကိုတွန်းဆန်တော်လှန်ဖြစ်တဲ့ပါဟုတ
်ချင်းလူငယ်တွေနဲ့ဖွဲ့စည်းလိုက်တဲ့ချင်းမျိုးသားကာကွယ်ရေးလက်နက်ကိုင်ဖွဲ့ CNDF တပ်ဖွဲ့ဖွဲ့ရတဲ့အချိန်တွေကိုတော့ဆလိုက်ဝီဒီယာချင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီကိုအကူခုခံရမယ်ဆိုရဲအာရဲ့ဒီအခုကျက်ဆက်ဆက်ဖွဲ့စည်းလိုက်တဲ့ NUG နဲ့ကျွန်တော်တို့စက်ပြေးမှရှစ်ဆက်ဆုံးရှားသွားဖို့ပေါ့နော်ဒါတို့နဲ့ဒီပေါင်းတည်လိုအပ်တဲ့နေရာမှာစုတီကကူစနစ်တကျခုခံကာကွယ်သွားဖို့အတွက်ဖွဲ့စည်းလိုက်တာဖြစ်တယ်ဒီထဲမှာတော့ကျွန်တော်တို့လူကြီးလူငယ်လူလက်ပိုင်းတွေလည်းအများကြီးပါတယ်ဒီအပ်တဲ့ဒီမှာနေလဲကျွန်တော်တို့ဒီကိုအခုပြီးတဲ့ဟာတွေလည်းရှိတယ်တချို့လက်နက်ကန်ဖွဲ့ဒီမှာတင်းနန်းသွားယူတဲ့သူတွေလည်းတချို့ရှိတယ်ပေါ့
လက်နက်ကန်ဖွဲ့ဖွဲ့နိုင်ဖို့လိုအပ်တဲ့ချိတ်ဆက်မှုနဲ့လက်နက်ဝယ်ယူဖို့ရပုံငွေပြင်ဆင်ထားတယ်လို့လည်းဆိုပါတယ
်ဒီအတွက်လည်းကျွန်တော်တို့အလားနဲ့ချီပြီးမှစုထားတဲ့ဟာတွေရှိတယ်ပြင်အဓိကနိုင်ငံခြားရောက်စုချင်းလူမျိုးတွေကြီးရနေလို့ကျွန်တော်တို့အများကြီးလက်နက်ဝယ်ယူဖို့အတွက်လည်းကျွန်တော်တို့ကနေထောက်ပံ့ပို့လိုက်ရတယ်အဲ့ပြင် CSH ကဝင်ဒီ NGO တွေဆိုရကြီးရနေလို့ကျွန်တော်တို့ဒီလိုနဲ့စကားပြောထားတဲ့ဟာတွေရှိတယ်ပေါ့နော
်ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့အနေနဲ့ဒေါ်လို့ဆယ်ဖလန်းမျိုးနဲ့အသေးတချို့ကိုပဲအခြေပြုထားပြီးနောက်ပိုင်းမှာပယ်စွန်လိုက်ရဖွဲ့စည်းနေမှာဆိုသဘောထားချင်းမူဝါဒချင်းတူတဲ့သူနဲ့ပူးပေါင်းပြီးမှထုတ်ရှားသွားဖို့ရှိတယ်လို့လည်းဆိုပါတယ်။ဒါပေမဲ့ချင်းမျိုးသားကာကွယ်ရေးဖွဲ့ဖွဲ့စည်းဖို့အတွက်ကြုံနိုင်တဲ့အခက်အခဲတွေကိုဝါရီချင်းနိုင်ငံရေးသမားဟောင်းကအခုလိုဆောက်ပြပါတယ်
။ခုဖွဲ့တဲ့အဖွဲ့ကလည်းတူတွေကအဓိကအူစည်းဦးဆောင်လုပ်နေတယ်လေ။ချင်းတမျိုးပါလုံးပါဖို့သူတို့ဘယ်လိုလုပ်နေကြလဲဆိုတာမျိုးတွေပေါ့လေ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ချင်းမကညို့နေစတာအကွဲပြတဲ့အခါမှာဖက်စစ်တစ်ခုခုဖက်လိုက်ရင်သူတို့ချင်းတမျိုးပါလုံးကကျိုးဆူ၆ခန်းနဲ့ဖက်စစ်တစ်ခုကသူတို့လည်းချက်ချဲပါလေ။ဘလို့လည်းဟိုတော့တိုက်ခေါ်ဝင်စနစ်တိုက်ခေါ်တော့ကျိုးဆူလေချင်းတမျိုးပါလုံးအားကိုးနိုင်တဲ့ဖက်ဖြစ်လာဖို့ကသူတို့မှစိန်ခေါ်မှုတော့ရှိတယ်ဆိုတာတော့ကျွန်တော်တို့လည်းမြင်ထားပါလေ။
CNO CNDF အဖွဲ့ရထုတ်ရှားမှုတွေကိုအိန္ဒိယနိုင်ငံမေဆိုရန်ပြည်နယ်အစိုးရအနေနဲ့အကူအညီပေးမယ်လို့ညွှန်လင်းကြောင်း CNO CNDF ပြောခွင့်ရဖို့ကိုဆလိုင်းဝီရီယန်ချင်းကဆိုပါတယ
်ဒီလက်ရှိအိန္ဒိယအစိုးရကိုစီစောရမှာရှိတဲ့အစိုးရကနေတက်ဆင်လဲကျွန်တော်တို့အများကြီးပြောလင်းထားတယ်စီစောရမှာအစိုးရဖွဲ့ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းပြီးနေဒီအာနာရှင်စတင်ရတဲ့အများကြီးကိုဒီထောက်ပံ့တာလုပ်ယူတယ်
ဒါပေမဲ့မီဆိုရာမှာနေထိုင်ပြီးရှင်ခွေရေလှူရှားနေသူတို့ကတော့တက်တက်ကဖွဲ့တွေကိုအိန္ဒိယနိုင်ငံဆိုးရအနေနဲ့စောဆောင်နောက်ခံပေးဖို့ခက်တယ်လို့ဆိုပါတယ်
။အိန္ဒိယကတော့ဒီတော့မှဟိုလက်နက်တိုင်းဟိုအားပေးနေကောင်မဟုတ်ဘူးဆိုတော့လေ။ဒီ next week နဲ့ခုကြောင့်ခုဝင်နေအိန္ဒိယမှာတော့လည်းမြင်နေရတာပဲလေ။အဲအဲ့လိုမျိုးလေတော့မလွယ်တော့ဘူ
း။လက်ရှိချင်းမီနယ်မှာရှိတဲ့လက်နက်ကဖွဲ့စည်းတွေကတော့ချင်းမျိုးရသာဦး CNF ဆူမီစော်လိုင်းယူဖွဲ့ချုပ် ZRO ZRA ကူကီမျိုးရစီယုံ KNO KNA တို့ရှိနေပါတယ်။CNO CNDF နေနဲ့အမျိုးသားညီညွတ်ရေးဆိုရ NUG ချင်းနိုင်ငံရေးဖွဲ့စည်းတွေပါဝင်ဒီမိုကရက်တစ်အင်အားစုတွေနဲ့လက်တွဲပြီးစစ်အာဏာရှင်စန့်ကျင်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဒီကနေ့မှာထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ